Welcome to the Voice of America in Burmese.
တော်ရစင်ပေါင်းတနေ့တာညနေခင်းမှာမောပန်းပြေးကြပါလေလားခင်ဗျာ VO American တန်ရန်2016ခုနှစ်မေလ9ရက်နေ့တင်းလာနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းလူမီတာ19.25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ဗျထွေးပါလော့ဘရောင်းတောက်ကျင်းနီစီမံကိန်းစတင်ဆန္ဒပြမှုတွေဒီရက်ပိုင်းပြန်လည်ဖြစ်ပွားလာပြီးတဲ့နောက်တရုတ်ဆူရကတော့သူ့ကုမ္ပဏီတွေကိုတက်ဆိုင်ရာနိုင်ငံရဲ့ဥတွေကိုလိုက်နာဖို့အမြဲတိုက်တွန်းနေပါတယ်လို့ဒီကနေ့ပဲပြောဆိုလိုက်ပါတယ်တခါမြောက်ကိုရီးယားနိုင်ငံမှာတော့ဗြိတိန်နိုင်ငံသားသတင်းတောက်တူဦးကိုမြောက်ကိုရီးယားအစိုးရရဲ့ဂုဏ်သိက္ခာကိုထိခိုက်အောင်လုပ်တယ်လို့ဆိုပြီးတိုင်မီကနေချက်ချင်းထွက်ခွာခိုင်းခဲ့ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီခင်ဗျာမြန်မာသမ္မတဦးတင်ကျော်နဲ့ထိုင်းနိုင်ငံသားကြီးဝန်ကြီးတို့ဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ
်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံအလုပ်သမားများကိစ္စပေါ့နော်။မြန်မာလူသမားဒီကိုအလုပ်သမားဆွေးရေးပြေဝပေးဖို့တန်းတူပေးဖို့ဒါတွေဆွေးနွေးတယ်ပေါ့နော်။နောက်မြန်မာ
ကြခင်မှာသတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်။မြန်မာနိုင်ငံတဝမ်းမှာလင်းမြေသိမ်းဆီးခဲ့တာတွေနဲ့ပတ်သက်လို့ဖြေရှင်းဖို့ဒီပြန်လည်စစ်ဆေးရေးဘူကော်မတီတစ်ယောက်ကိုဖွဲ့စည်းလိုက်ပါတယ်။ဒီပေါ်မှာလူအခွင့်ရေးလှုပ်ရှားသူလယ်သမားရေးလှုပ်ရှားသူတွေကဘယ်လိုတုံ့ပြန်မှုတွေရှိနေပါသလဲဆိုတာကိုတင်ပြသွားမှာဖြစ်တယ်လို့မြမမျိုးသမီးငယ်တွေပြည်တွင်းမှာထူးချွန်စုတွေရကြတာနဲ့ပတ်သက်လို့ဂုံပြူပွဲတွေကိုကျင်းပနေကြတာတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကအစီရင်ခံပေးပါခင်ဗျာ
ဒေသခံတွေကန့်ကွက်ဆန္ဒပြနေတဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုပြန်ဆမယ်လို့တရုတ်ဝန်ပေါင်းကုမ္ပဏီကကြေညာလိုက်တဲ့အပေါ်ဒေသခံယာနဲ့ချီရဲ့ကန့်ကွက်ဆန္ဒပြမှုတွေတဖန်ပြန်ဖြစ်လာခဲ့ပြီးတဲ့နောက်မှာတော့ဒီနေ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတရုတ်အစိုးရအနေနဲ့ပြည်ပမှာရင်းနှီးလုပ်ကန်နေတဲ့တရုတ်ကုမ္ပဏီတွေကိုတက်ဆိုင်ရာနိုင်ငံရဲ့ဥပဒေတွေအတိုင်းလိုက်နာဆောင်ရွက်ဖို့အမြဲတမ်းတိုက်တွန်းပြောဆိုနေတဲ့အကြောင်းပြောလိုက်ပါတယ်နိုင်ငံစလုံးအတွက်အကျိုးမြတ်ရစေမယ့်စီမံကိန်းတွေကိုတရုတ်အစိုးရအနေနဲ့မြန်မာအစိုးရနဲ့အတူလက်တွဲပြီးမှန်မှန်ပါကန်ကန်ပူးပေါင်းအကောင့်ထဲပေါ်သွားလို့တဲ့အကြောင်းနဲ့နိုင်ငံစလုံးကပြည်သူတွေအတွက်အကျိုးရှိစေမယ့်ဒေသတွင်းလူမှုစီးပွားဖွံ့ဖြိုးတိုးတက်စေမယ့်လုပ်ငန်းတွေကိုပို့ပြီးတော့အားကောင်းလာအောင်တွန်းမြင့်ဆောင်ရွက်သွားလို့တယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရလူခန့်ကဒီကနေ့ပဲပြောဆိုလိုက်တာပါနိုင်ငံပူးပေါင်းဆောင်ရွက်မှုတွေရှေ့ဆက်လှုပ်ဆောင်သွားနိုင်မယ့်ဆိုတာကိုယုံကြည်တဲ့အကြောင်းလဲပြောခွင့်ရကပြောပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီပြီးခဲ့တဲ့လအတွင်းမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အချိန်တုန်းကလည်းအလားတူပဲဒီတရုတ်အစိုးရအနေနဲ့မြန်မာအစိုးရနဲ့ရင်းနှီးနှီးညှိနှိုင်းဆွေးနွေးပြီးတော့နှစ်ဖက်စီးပွားရေးဆိုင်ရာသဘောထားကွဲလွဲမှုတွေကိုဖြေရှင်းနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတရုတ်ဝမ်ပေါင်းကုမ္ပဏီနဲ့မြန်မာဥပိုင်ကုမ္ပဏီ Limited တို့ပူးပေါင်းလုပ်ကိုင်နေတဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုမေလ5ရက်နေ့မှာပြန်ဆမယ်လို့ဝမ်ပေါင်းကုမ္ပဏီကကြေညာလိုက်ပြီးတဲ့နောက်ဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေတဖန်ပြန်လည်ပြင်းထန်လာနေတာပါ။ဒီကိစ္စနဲ့ပတ်သက်လို့ဒီသတင်းပတ်အတွင်းလွှတ်တော်မှာအရေးကြီးအစိုးရတင်သွင်းသွားဖို့ကိုလည်းသက်ဆိုင်ရာဒေသလွှတ်တော်အမတ်တို့ကပြင်ဆင်နေကြပါရဲ့ရှင်
။ဖိလစ်ပိုင်နိုင်ငံတော်ကမှအထွေထွေရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါတယ်။ကျွန်းစုပေါင်း9000လောက်နဲ့ဖွဲ့စည်းထားတဲ့ဖိလစ်ပိုင်မှာပြည်ထောင်စုနဲ့ဒေသန္တရအစိုးရတာဝန်နေရာတွေအတွက်ဝင်ရောက်ရှင်ပြိုင်နေကြသူ18000ကျော်ရှိပြီးမဲပေးဖို့မှတ်ပုံတင်ထားသူပေါင်း55000လောက်ရှိပါတယ်။သဘောထားတင်မာတဲ့ရည်တည်ချက်ရှိပြီးစကားကိုခက်ပြက်ပြက်ပြောရတဲ့ဒါဗာအိုမျိုးတော်ဝန်ရော်ဒရီဂိုဒူတာကသမရဖြစ်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။လူထုသဘောထားကောက်ခံမှုတွေအရအသက်82နှစ်ရှိပြီဖြစ်တဲ့မြို့တော်ဝန်ဒူတာဟာအထက်လွှတ်တော်အမတ် Grace Poe လက်ရှိသမရ Benigno Aquino ထောက်ခံတဲ့ပြည်ထရေးဝန်ကြီး Manuel Roxas တို့ထက်ဆယ်ရာခိုင်နှုန်းလောက်အထိထောက်ခံမှုပိုရနေတာပါနိုင်ငံတော်ပိုင်းတဘောင်းမြို့ရဲ့မြို့တော်ဝန်အဖြစ်အချိန်ကြာကြီးတာဝန်ထမ်းဆောင်ခဲ့သူ Rodrigo Duterte ကရာဇဝတ်မှုကျူးလွန်သူတွေကိုတုတ်တင်ပြစ်မယ်ဆိုတဲ့ဂရိအပါဝင်ရာဇဝတ်မှုနဲ့အဂတိလိုက်စားမှုတွေကိုတိုက်ဖက်သွားမယ်လို့ခက်ပြက်ပြက်ပြောတဲ့မိန့်ခွန်းတွေကြောင့်ပြည်သူထောက်ခံမှုရရှိခဲ့တာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအရတက်တန်း6နှစ်ပြည့်တော့မဲ့လက်ရှိသမရ Benigno Aquino ဟာဖိလစ်ပိုင်နိုင်ငံကိုအာရှရဲ့စီးပွားရေးအကောင်းဆုံးနိုင်ငံဖြစ်လုံနိုင်သူအဖြစ်အတိမတ်ပြုခံရပေမဲ့တစ်ဖက်မှာတော့တိုင်းပြည်ရဲ့ချမ်းသာကြွယ်ဝမှုတွေဟာလူနည်းစုစက်မှုလုပ်ငန်းရှင်တွေကိုပဲအကျိုးမြတ်ရစေပြီးဆင်းရဲချမ်းသာကွာမှုလည်းပုံမှုကွာလာတယ်လို့ဝေဖန်ခံနေရတာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားအစိုးရရဲ့ပါတီညီလာခံကျင်းပနေတဲ့အချိန်သတင်းလာယူတဲ့ဗြိတိန်သတင်းတောက်တူကိုတိုင်းပြည်ရဲ့ဂုဏ်သိက္ခာကိုထိခိုက်အောင်လုပ်တယ်လို့ဆွဆွဲပြီးယာယီဖမ်းဆီးထိန်းသိမ်းဆစ်ဆီးခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့သူ့ကိုဒီမြောက်ကိုရီးယားနိုင်ငံကနေချက်ချင်းထွက်ခွာဖို့အနာဘိုင်တွေကအမိန့်ထုတ်ခဲ့တယ်လို့ BBC သတင်းဌာနကဒီကနေ့ပြောပါရယ်သတင်းတာရူဖတ်ဝင်းဖီးလ်ဟေးစ်နဲ့အတူသူ့ရဲ့ထုတ်လုပ်ရေးမှုနဲ့သတင်းရိုက်ကူးသူတို့ကိုတောက်ကြနေတုန်းကပြုံရဲလေစိတ်ကနေထွက်ခွာခံပြီးမှအနာဘိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့တာပါသတင်းတာဝင်းဖီးလ်ဟေးစ်လေရင်ပေါ်တက်ခါနီးမှာပဲအနာဘိုင်တွေကသူ့ကိုဟန်တားပြီးတော့လေစိတ်ထဲမှာတင်၈နာရီကြာမေးမြန်းဆစ်ဆီးခဲ့တာပါ သူဟာဒီမြောက်ကိုရီးယားကောင်ဆောင်ကိုပုတ်ခတ်ဝေဖန်ချပြီးတော့သူ့ရဲ့ရေးသားတွေဟာမှန်ကန်မှုမရှိတာကြောင့်အခုလိုဖန်ဆီးထိန်းသိမ်းခဲ့တာလို့မြောက်ကိုရီးယားနိုင်ငံတော်ငြိမ်းချမ်းရေးကော်မတီပြောခွင့်ရအိုရိုင်းအီးကပြောပါတယ်ဒီနေ့တိုင်းပြည်ကနေမထွက်ခွာခင်မှာတော့ဝင်းဖီဟေးစ်ကတောင်းမန်စာဝန်ခံစာရေးသားခဲ့တယ်လို့လည်းပြောခွင့်ရအီးကပြောပါတယ်သတင်းထောက်အနေနဲ့ဒီမြောက်ကိုရီးယားနိုင်ငံကိုနောက်တစ်ချိန်ပြန်လာခွင့်မရှိဘူးလို့လည်းဆိုပါတယ်ပြည်ထောင်တင်းထောင်းတဲ့သူ့ရဲ့သတင်းအဖွဲ့ဟာမြောက်ကိုရီးယားလုံသမားပါတီညီလာခံပတိုင်ခင်ကလေးကလူပဲငင်းငင်းရေးဆုရှင်တချို့နဲ့အတူမြောက်ကိုရီးယားနိုင်ငံကိုသတင်းယူဖို့အတွက်ရောက်နေခဲ့တာပါနှစ်ပေါင်း36နှစ်အတွင်းပရမဆုံးအကြိမ်ကျင်းပတဲ့အလုံသမားပါတီညီလာခံကိုသတင်းယူဖို့အတွက်နိုင်ငံခြားသားသတင်းတောက်တရာချောပျုံရမ်းမြို့ကိုရောက်နေပေမဲ့လို့ညီလာခံအတွင်းထဲအထီးကိုတော့သတင်းယူခွင့်မရကြပါဘူးရှင
်အငင်းပွားမှုတွေရှိနေတဲ့ပင်စင်ထောက်ပံ့ခြင်းနဲ့အကွန်ကောက်ခံမှုပြန်လည်ပြင်ဆင်ရေးအစီအစဉ်ကို Green Lot Amendment တွေကအတည်ပြုလိုက်ပါတယ်။ငွေကြေးထောက်ကူအစီအစဉ်တရအနေနဲ့ဥရောပနိုင်ငံတွေက Green နိုင်ငံကိုဒေါ်လာဘီလီယံ100နီးပါးငွေချေးငှားမှာဖြစ်ပြီးအပြန်အလှန်အပြင် Green နိုင်ငံကအကောက်ခွန်စနစ်နဲ့ပင်စင်စနစ်ကိုပြုပြင်ပြောင်းလဲပေးရမှာပါ Green နိုင်ငံရရှိမဲ့ငွေကြေးထောက်ကူအစီအစဉ်နဲ့ပတ်သက်လို့ Green Lot အနေနဲ့မဲခွဲမဆုံးဖြတ်ခင်ဒီကနေ့အစောပိုင်းမှာတော့ထောင်ထဲချီတဲ့ဆန္ဒပြသူတွေဟာအေသင်မြို့လမ်းမတွေပေါ်ထွက်ခဲ့ကြပြီးအလုံသမားတွေရဲ့ဝင်ငွေကိုထိခိုက်စေတဲ့ဒီဥပဒေကိုဖျက်သိမ်းဖို့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတို့ချောဟာလွတ်တော်ကိုအကောက်အွယ်ပေးနေတဲ့လုံခြုံရေးရဲတွေကိုမီလောင်ဘုံတွေနဲ့ပစ်ခတ်ခဲ့တာကြောင့်ရဲတွေကလည်းမျက်ရည်ကိုဘုံတွေနဲ့ပြန်လည်ပစ်ခတ်ခဲ့ပါတယ်။ယူရိုငွေကြေးသုံးဆွဲတဲ့ဥရောပ19နိုင်ငံကဗန်ဒါယီဝန်ကြီးတွေဟာဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာအရေးပေါ်အစည်းအဝေးမကျင်းပခင်နာရီပိုင်းအလိုမှာဂရိလွတ်တော်မှာအခုလိုမဲခွဲဆုံးဖြတ်ခဲ့တာပါ။အဲ့ဒီအစည်းအဝေးမှာဂရိနိုင်ငံရဲ့ငွေကြေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲမှုနဲ့ဂရိနိုင်ငံကမနစ်ကချေယူထားတဲ့ဒေါ်လာ98ဘီလီယံကိုဇူလိုင်မှာပြန်ပေးဆက်ဖို့စတဲ့ကိစ္စတွေနဲ့ပတ်သက်ပြီးပြန်လည်သုံးသပ်သွားမှာဖြစ်ပါတယ်ခင်ဗျာ။
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ Syria နိုင်ငံမြောက်ပိုင်းမှာ IS အစွန်းရောက်အဖွဲ့တွေကိုတိုက်ခိုက်နေတဲ့အနောက်အင်အားကြီးနိုင်ငံတွေဟာတူရကီမြေပေါ်ကဂျီဟတ်ဘာသာရေးအစွန်းရောက်တွေကိုတိုက်နေတဲ့တူရကီအစိုးရကိုတော့ထောက်ပံ့ကူညီဖို့ပြက်ကွက်နေတယ်လို့တူရကီသမ္မတ Recep Tayyip Erdogan ကဆွဆွဲပြောဆိုလိုက်ပါတယ်။အသေးခံဘုံခွဲတိုက်ခိုက်မှုတွေတူရကီနယ်စပ်မြို့ Kilis မှာ Rocket ဒုံးကြီးတွေနဲ့နယ်စပ်ဖြတ်ကျော်တိုက်ခိုက်ပြီးတော့တူရကီနိုင်ငံသားတွေကိုတပ်ဖြတ်နေတဲ့ IS အစွန်းရောက်အဖွဲ့ကိုတိုက်ခိုက်နေရတဲ့တူရကီနိုင်ငံကိုတော့အနောက်နိုင်ငံတွေကကူညီပေးခြင်းမရှိဘူးလို့ Mr. Erdogan က Istanbul မြို့မှာတနင်္လာနေ့ကပြောသွားတာပါ IS အဖွဲ့က Rocket ဒုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာကြောင့် Kilis မြို့နဲ့အနီးတစ်ဝိုက်ကလူ20ကျော်သေဆုံးခဲ့ရတာကိုလက်တုံ့ပြန်တဲ့အနေနဲ့ Syria နိုင်ငံမြောက်ပိုင်းမှာ IS စစ်သွေးကြွ55ယောက်ကိုချေမှုန်းခဲ့တယ်လို့အာဏာပိုင်တွေကပြောပြီးတော့တရက်အကြာမှာ Mr. Erdogan ရဲ့အကူမချက်ထွက်လာတာပါအနောက်နိုင်ငံတွေကိုပြစ်တင်တဲ့ Mr. Erdogan ရဲ့မှတ်ချက်စကားဟာတူရကီရဲ့အချမ်းဖက်ဝါဒစန့်ကျင်ဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းဖို့တိုက်တွန်းပြောဆိုနေတဲ့ဥရောပသမဂ္ဂနဲ့တူရကီအစိုးရတို့အကြားကွဲလွဲမှုကိုဖော်ပြတဲ့နောက်ဆုံးလက္ခဏာတစ်ခုပါတူရကီအစိုးရဟာအချမ်းဖက်ဝါဒစန့်ကျင်ဥပဒေတွေကိုတုံ့ပြီးတော့သမရကိုဝေဖန်သူတွေနဲ့အတိုက်ခံတွေကိုဖိနှိပ်ဖို့တွန်းပြအထုံးချနေတယ်လို့အနောက်နိုင်ငံတွေကသုံးသပ်သူတွေကဝေဖန်ပြောဆိုနေကြတာပါဒါနဲ့ပတ်သက်လို့ Mr. Erdogan ကတော့သူ့နိုင်ငံဟာ CAT သဘုံတွေရဲ့ချင်းချောက်မှုတွေကိုရော IS အချမ်းဖက်အဖွဲ့ရဲ့ချင်းချောက်မှုတွေကိုပါရင်ဆိုင်နေရတာဖြစ်လို့အချမ်းဖက်ဝါဒစန့်ချီဥပဒေတွေကိုအခိုင်အမာပြဋ္ဌာန်းဖို့လိုအပ်တယ်လို့အလေးနဲ့ထပ်မံပြောဆိုခဲ့ပါတယ်ရှင်
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီယာသူ့ရဲ့လေးရကြဥရောပခီးစဉ်ကိုဒီကနေ့စတင်လိုက်ပြီးနိုင်ငံများပြားကကောင်းဆောင်နေအပြင်အာဂရိလိုက်စားမှုတိုက်ဖြတ်ရေးထိပ်သီးညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။ဂျာဘရင်းနေကြရင်တော့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဦးစီးကျင်းပမဲ့အာဂရိလိုက်စားမှုညီလာခံကိုအာဖဂန်နစ္စတန်ကိုလံဘီယာနဲ့နိုင်ဂျီးရီးယားတို့ကအပါအဝင်နိုင်ငံတော်များကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။ကမ္ဘာပေါ်ကခေါင်းဆောင်တွေကြော်ကြားသူတွေပါဝင်တဲ့အခွန်ရှောင်ကျင်သူတွေဟာအခွန်လွတ်နိုင်ငံတွေဒေသတွေမှာဗန်ဆင်းတွေဖွင့်ထားကြတယ်ဆိုတဲ့အချက်လက်တွေကိုဖော်ပြတဲ့ Panama Papers တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်သတင်းပတ်အကြာမှာပဲအခုလိုကမ္ဘာတဝန်းအဂရိလိုက်စားမှုတိုက်ဖျက်ရေးညီလာခံကိုကျင်းပမှာဖြစ်ပါတယ်။အဲ့ဒီအခွန်ရှောင်ဗန်ဆင်းတွေထဲမှာဝန်ကြီးချုပ်ကင်မရွန်ရဲ့နာမည်လည်းပါဝင်နေပါတယ်။ဒါပေမဲ့ဗြိတိန်ဝန်ကြီးချုပ်ကတော့သူ့အနေနဲ့ဘာအမှမှမလုပ်ခဲ့ဘူးလို့ပြောဆိုထားပါတယ်။ Panama Papers လို့ခေါ်တဲ့အခွန်ရှောင်စီးရင်တွေကိုဒီကနေ့ကစပြီးအများပြည်သူကြည့်ရှုနိုင်မှာလည်းဖြစ်ပါတယ်။အဂရိလိုက်စားမှုဟာကမ္ဘာပြဿနာအများပြားရဲ့အရင်းခံအကြောင်းရင်းဖြစ်ပြီးတိုးတက်ဖွံ့ဖြိုးမှုကိုအဟံတားဖြစ်စေတယ်လို့ဝန်ကြီးချုပ်ကင်မရွန်ကပြောပါတယ်။နိုင်ငံတကာကကင်တွယ်တဲ့တဲ့ဒီကိစ္စကိုကမ္ဘာနိုင်ငံတွေဆောင်ရွက်ရမယ့်ထိပ်တန်းကိစ္စတစ်ခုအဖြစ်အားလုံးပေါင်းပြီးတွန်းအားပေးဆောင်ရွက်သွားမယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကန်သမ္မတလားအကျိုးရွေးပွဲတွေမှာ Republican Party ဘက်မှထိတ်ဆုံးကအနိုင်ရနေတဲ့ Donald Trump ပါတီတွင်းမှာတော့ထောက်ခံမှုအပြည့်အဝမရသေးသလို Democratic Party ဘက်မှာဆိုရင်လဲမက်ဆနာရှင်အများစုက Hillary Clinton ကိုသိပ်ပြီးတော့မထောက်ခံကျင်ကြတဲ့အကြောင်းလူလူစစ်တမ်းတွေမှာပြသနေတာကြောင့် Libertarian Party က Gary Johnson အတွက်သမ္မတလားအဖြစ်ဝင်ရွေးခံဖို့အခွင့်အရေးတစ်ခုပွင့်သွားခဲ့ပါတယ်။ Clinton နဲ့ Trump တို့ဟာဒီကနေ့နိုင်ငံရေးလောကရဲ့အဆုံးတစ်ဖက်စီမှာရှိနေကြတဲ့ပုံကိုယ်တွေဖြစ်တယ်လို့ Johnson ကတနင်္လာနေ့က ABC ရုပ်သံ This Week အစီအစဉ်မှာပြောသွားပါတယ်။အမေရိကန်နိုင်ငံသား50ရာခိုင်နှုန်းကသူတို့ကိုယ်သူတို့ဘယ်ပါတီနဲ့မှမဆိုင်တဲ့တီးကြလွတ်လပ်သူတွေလို့ပြောဆိုနေကြတာမှာသူအမြင်အရဆိုရင်တော့ဒီလူတွေဟာ liberal သမားတွေဖြစ်ပြီးတော့ဒါကိုသူတို့ကိုယ်သူတို့သတိမပြုမိတာသာဖြစ်တယ်လို့ဂျွန်ဆင်ကပြောပါတယ်။အစိုးရရဲ့ဝင်ရောက်ဆွဲဖက်မှုတွေနဲ့ပတ်သက်လို့လူတယောက်ချင်းစီမှာရှိတဲ့အခွင့်အရေးတွေကိုတံမိုးထားတဲ့သူ့ရဲ့ပါတီအနေနဲ့ဒီလနောက်ပိုင်းမှာပါတီသမ္မတလောင်းကိုတရားဝင်အဆိုပြုသွားမှာလို့ဆိုပါတယ်ရှင်။
ကနေဒါနိုင်ငံအယ်ဘတ်တာ KI မှာအကြီးကျယ်လောင်နေတဲ့တော်မီကြီးငိမ့်သွားအောင်မိသက်သမားတွေအနေနဲ့စူးစမ်းကြရမှာအခြေအနေတွေတိုးတက်မှုတွေရှိလာနေတယ်လို့ကနေဒါတာဝန်ရှိသူတွေကပြောပါတယ်။မိုးနေနေရွာပြီးအပူချိန်လျော့သွားခဲ့လို့မိသက်သမားတွေမိငိမ့်သက်ဖို့အတွက်ပုံမလွယ်ကူစေတာဖြစ်တယ်လို့ဆိုပါတယ်။ဒီတော်မီလောင်မှုကြောင့်အယ်ဘတ်တာဒေသနေရာတော်မီများပျက်စီးသွားပြီးမိစတင်လောင်ကျွမ်းတဲ့အချိန်ကစလို့ Fort McMurray မြို့မှာနေထိုင်ကြတဲ့လူပေါင်း 9,000 ထက်မနည်းအားလည်းထွက်ပြေးတင်းရှောင်ခဲ့ကြရပါတယ်။လုပ်ငန်းတွေဆက်ပြီးတော့ရန်နာထားတဲ့ရေနံချက်ဆက်ယုံနေတာကိုတော့မီးညွန့်တွေရောက်မလာပါဘူး။အဓိကရေနံလုပ်ငန်းကြီးတွေရှိတဲ့ Alberta KI မှာမီးကြီးအကျယ်လောင်ကျွမ်းနေမှုကြောင့်ရေနံထုတ်လုပ်မှုအပေါ်ဆိုးရိမ်မှုတွေဖြစ်ပေါ်လာစေပြီးကမ္ဘာတဝန်းရေနံစည်းရုံးတွေလည်းတက်နေပါတယ်။ Saudi Arabia နဲ့ Venezuela နိုင်ငံတွေပြီးရင် Alberta ဒေသဟာကမ္ဘာတတိယအကြီးဆုံးရေနံထုတ်လုပ်တဲ့ဒေသဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ။ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA အင်တာနက်ဆက်မြင်လာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားရပါမယ်။မြန်မာသမ္မတဦးထင်ကျော်ဟာထိုင်းနိုင်ငံသားဝန်ကြီးနဲ့နေပြည်တော်ကသမ္မတအိမ်တော်မှာဒီကနေ့တွေ့ဆုံပြီးထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေရဲ့အခွင့်အရေးတန်းတူပေးဖို့တောင်းဆိုခဲ့တယ်လို့သမရာယုံပြောခွင့်ရကပြောပါတယ်ဒီတွေ့ဆုံဆွေးနွေးမှုအတွင်းကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအပြင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုလည်းနှစ်ဖက်ခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေဘက်ကတော့အလို့သမားတွေရဲ့အခွင့်အရေးကာကွယ်စောင့်ရှောက်ပေးမဲ့စင်တာတွေဖွင့်လှစ်ဖို့လိုအပ်တယ်လို့တောင်းဆိုလိုက်ကြပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းတာတဲ့ကိုရန်နိုင်ကတင်ပြပါမယ
်မြန်မာသမ္မတဦးထင်ကျော်နဲ့ထိုင်းဝန်ကြီးချုပ်ရဲ့အထူးကိုယ်စားလှယ်ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမတ်ဝီနိုင်နဲ့အဖွဲ့ဟာနေပြည်တော်ကသမရအင်တော်မှာဒီကနေ့မေလ9ရက်နေ့မှာတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံဆွေးနွေးမှုအတွင်းထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလို့သမားရေးပါဝင်ကိစ္စရဲ့အတော်များများကိုဆွေးနွေးခဲ့ကြတယ်လို့နိုင်ငံတော်သမရယုံဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဒုတိယညွှန်ကြားရေးမှူးချုပ်ဦးစောထေက VOA ကိုပြောပါတယ
်ဟောဆွေးနွေးတာကတော့အများကြီးပေါ့နော်ခြုံလိုက်ရင်တော့ထိုင်းနိုင်ငံရောက်မြန်မာလူသမားတွေကိုလူသမားဆွေးနွေးပြေဝပေးဖို့တန်းတူပေးဖို့ဒါရီဆွေးနွေးတယ်ပေါ့နော်။နောက်ကျွန်တော်တို့မြန်မာထိုင်းနိုင်ငံကြီးကြီးကတာအမတ်မျိုးဆိုညောင်ဒီမှာစောင့်နေ။အဲ့ဒါလည်းပြီးသွားရင်ကျွန်တော်တို့နိုင်ငံဆွေရဲ့ investment ရဲ့နောက်နိုင်ငံကုလသက်ဆံမှုတွေအဲ့ဒါတွေဆွေးနွေးတယ်။နောက်တစ်ခုကမြန်မာထိုင်းပေါ့နော်။ပူးပေါင်းဆိုင်တဲ့အခါမှာဒေသဝင်ကိစ္စတွေမှာအဲ့နိုင်ငံပူးပေါင်းပြီးတော့ရပ်တည်ဖို့အဲ့အဲ့လိုမျိုးတွေလည်းဆွေးနွေးပါတယ်။နောက်ဟိုထိုင်းမြန်မာဂျပန်ပေါ့နော်။ QI ဆိုအဲ့ကိစ္စနောက်တစ်ခုကကျွန်တော်တို့ဟိုတဝဲဆေးရုံရေးပေါ်တာနာဆင်းရင်တွေစားစီးတွေပေါ့နော်တော်တော်များများဆွေးနွေးပါတယ်မြန်မာနိုင်ငံအနေနဲ့ကတော့ထိုင်းနိုင်ငံကနေပြီးတော့တာဝန်ပြီးတာဝန်ယူတဲ့ investment ဘလို့ဟာမျိုးကိုမဆိုးကျွန်တော်တို့ဘက်ကကြိုးစားရဲဆိုတဲ့အကြောင်းပေါ့နော်အဲ့လိုတွေဆွေးနွေးပါဟုတ်ကဲ့
ဒီတိဆုံဆွေးနွေးပွဲအတွင်းပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဒေါက်တာဖေမြင့်ဦးသိန်းဆွေဒုဝန်ကြီးဦးကျော်တင်နဲ့မြန်မာနိုင်ငံဆိုင်ရာထိုင်းနိုင်ငံသံတမန်ကြီးလည်းတက်ရောက်ခဲ့ပြီးတော့ထိုင်းနိုင်ငံသားရေးဝန်ကြီးကသမရဦးထင်ကျော်အနေနဲ့ထိုင်းနိုင်ငံကိုလာရောက်ဖို့ဖိတ်ကြားခဲ့တယ်လို့လည်းဦးကျော်ထေကပြောပါတယ်ထိုင်းနိုင်ငံသားရေးဝန်ကြီးနဲ့အဖွဲ့အစည်းနေလန်နိုင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်ထိုင်းနိုင်ငံရောက်အလို့သမားတွေအရေးနဲ့ပတ်သက်ပြီးနိုင်ငံခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြတာကိုကြိုးဆိုကြောင်းဒါမဲ့လည်းပြီးခဲ့တဲ့ဆိုးရလက်ထက်အတွင်းထိုင်းဆိုးရတောင်းဝန်ရှိသူတွေကိုမြန်မာအလို့သမားတွေနဲ့ပတ်သက်ပြီးအခွင့်အရေးတန်းတူပေးဖို့ပြောဆိုတာတွေရှိခဲ့ပေမဲ့လည်းအလို့သမားတွေပေါ်အခွင့်အရေးချိုးဖောက်တာတွေဆက်ရှိနေတုန်းပဲလို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဒါရိုက်တာဦးကျော်တောင်းကပြောပါတယ်ထိုင်းရောက်မြန်မာလူသမားအခွင့်အရေးတွေတိုးတက်လာဖို့အတွက်မြန်မာအစိုးရလှုပ်ဆောင်တင်လာတဲ့ပတ်သက်ပြီးဦးကျော်တောင်းကတော့အခုလိုပြောပါတယ
်အလို့သမားရေဆောင်ရွက်တဲ့လူတွေတခြားသောအလို့သမားတွေကနေတိုင်းနေတည်သူကဖြစ်ဖြစ်နေကြတော့ဒိတ်ရိုက် 小丑车上等家等的，现在路都保密，你妈阿叔要嘛太难嘛，路阿爸没。等第二晚走路八十步头被他的，那天晚头被他的，东单脚的阿路都冒的，把妈那呢，里面的赶快上窗的现在没有的路阿爸的。今年的苦皮的叫今年的苦，哦哦嘛，感冒比较多的，哎呦，一包皮的给啥呀？蛋糕，那么阿叔呀，点奶奶，他那边嘛，拉比着果蛋糕家萝卜萝卜呀，比较。嗯，他说要拍个那边，奥些地嘛，就那说实话，表内的，反正还没少注意嘛。奥些地嘛，那么这个江边线嘛，肯定不能。第二问题，他老老百姓三月三日的集中把脸的拍你的，哎的爷爷，那比着老多嘛，关于消防的龙安县的个，我不的呀，天天要要也有家伙落来着，咱们大连现在说，那俺留意的表这个啊，地皮皮的，老多嘛的，老多嘛关于个也行嘛，皮的了有啥来着？
ဒါပြင်မြန်မာလူသမားတွေအပေါ်မှာထိုင်းအနာပိုင်တွေရဲ့အနိုင်ကျင့်မှုတွေဟာဆက်ရှိနေတော့မဲ့ဖြစ်သလိုတချို့နေရာတွေမှာလူအားကဒဏ်မှုမရတာတွေလည်းရှိနေသေးတယ်လို့ထိုင်းနိုင်ငံကရွှေပြောင်းလူသမားအခွင့်အရေးကွန်ရက် MWR အဖွဲ့ကဒုဥက္ကဋ္ဌကိုအောင်ကျော်ကပြောပါတယ
်ထိုင်းပြည်ကစမ်းမထားတဲ့လူအားက7နိုင်လူအားက300ဥပတိုင်း7နိုင်56နဲ့55ကြာလို့စမ်းမထားတဲ့ကမ္ဘာချို့တချို့မြင်နေတချို့ချို့ပြည်နေမှာရတချို့မြင်တာဘုဒ္ဓတရားပါမရရှိသေးတာရှိတယ်။နောက်တစ်ခါအလုတ္တမများရဲ့တရားဝင်ပတ်ပြုပြီးသားဝတ်ပါမယ့်အဆက်ရှိရဲ့ခရီးဆက်ကနေပြုလုပ်တဲ့ခမလေးအလုတ်ရှင်များဥညာမလုပ်ဘူးပဲနဲ့တက်ဆိုင်ရာအပေါင်းစားလို့ခေါ်တဲ့ဘလော့ကာတွေကသူကပြုတ်ဖြစ်ပြီးလုပ်ကြခနဲ့တည်းကြောင်းမင်းလားအဖေနဲ့လူသမားကြီးရမှာဟုတ်ဦးဒီကိစ္စကြီးတာအများကုန်တာရှိပါတယ်
ထိုင်းနိုင်ငံရဲ့လူသမားဥပဒေအရတော့ထိုင်းနိုင်ငံမှာတရားဝင်လာရောက်အလုပ်လုပ်ကြတဲ့ဘယ်အလုပ်သမားကိုမဆိုဒဏ်မှုအခွင့်အရေးပေးရမယ်ဆိုပြီးတော့ဖော်ပြထားပါတယ်။ထိုင်းစိုးရရဲ့တရားဝင်စည်းရင်းအရတော့ထိုင်းနိုင်ငံမှာတရားဝင်သွားရောက်အလုပ်လုပ်ကြနေတဲ့မြန်မာရွှေပြောင်းအလုပ်သမားဥယေဟာ3,000ကျော်ရှိပြီးတော့တရားဝင်ရောတရားမဝင်နေထိုင်သူတွေပါပေါင်းလိုက်မယ်ဆိုရင်တော့4,000လောက်ရှိမယ်လို့ခန့်မှန်းကြောင်းဥကျော်တောင်းကပြောပါတယ်ခင်ဗျာ။
ကိုရနိုင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။အခုတခါတော့သိန်းစည်းကံမြေယာအရေးကိစ္စနဲ့ပတ်သက်လို့ကြည့်အောင်ပါ။မြန်မာနိုင်ငံတဝန်းလင်းမြေတင်းစီမှုတွေကိုအမြန်ဆုံးဖြေရှင်းနိုင်မှုအတွက်နိုင်ငံတော်သမ္မတကလေယာဉ်မြေနဲ့အခြားမြေများတင်းစီခံရမှုပြန်လည်စစ်ဆေးရေးဗဟိုကော်မတီကိုဖွဲ့စည်းလိုက်ပါတယ်။အဲ့ဒီတဲမှာမြေယာတင်းစီမှုနဲ့ဆက်ဆက်နေတဲ့ကာကွယ်ရေးပြည်ထရေးနဲ့ကြားဌာနဆိုင်ရာတွေပါဝင်လာကြောက်လေသမားရေးလှုပ်ရှားသူတွေကတော့တောင်သူတွေရဲ့တင်းစီခံမြေယာပြဿနာကိုအစိုးရကဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတာမေးခွန်းထုတ်နေကြပါတယ်။ဒီကြောင့်လည်းပတ်သက်ပြီးထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်။အစိုးရသိတက်လာပြီးတလအကြာမှာပဲနိုင်ငံတဝန်းလုံးမှာဥပဒေမဲ့လေသိမ့်မြေသိမ့်မှုတွေကိုဖြေရှင်းဖို့အတွက်စတင်ကြိုးစားလာခဲ့ပါတယ်။ဒီထဲမှာလေယာဉ်မြေအငင်းပေါမှုပြဿနာတွေကိုအထူးဦးစားပေးပြီးအမြန်ဆုံးဖြေရှင်းဖို့အတွက်ကြိုးစားဆောင်ရွက်မယ်ဆိုပြီးနိုင်ငံတော်သမ္မတကညင်ညာချက်ထုတ်ပြန်ပြီးပြောဆိုထားတာပါ။ဒါအပြင်လေယာဉ်မြေသိမ့်စီတာတွေကိုထပ်မလုပ်ဖို့နဲ့ဥပဒေနဲ့အညီဖြေရှင်းဆောင်ရွက်ပြီးတဲ့အထိရပ်ဆိုင်းထားဖို့တွေကိုလည်းပြောဆိုထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့လေသမားရေးတက်ကြွလှုပ်ရှားသူမန္တလေးတိုင်းမိထီလာပြည်သူ့အကျိုးဆောင်ကွန်ရက်ကဒေါ်မြင့်မြင့်အေးကအခုလိုပြောပြပါတယ
်။ရသားဆိုးကတက်လာတဲ့အတွက်ကြောင့်တိမ့်လို့တော့ဖြစ်တော့ဘူးလေ။တိမ့်ထတာကကုံတလောက်ဖြစ်နေပြီ။တိမ့်ထတာတွေကကိုမတော်မတရားအများကြီးကြောင့်ကြောင့်ကြားပါမပြန်တော့အောင်တနိုင်ငံလုံးကိုတိမ့်ထတာဖြစ်တယ်။ဘာလို့ဒီတိမ့်ထတဲ့ဟာတွေကိုပြန်ပြီးတော့ရဖို့အတွက်စာရေးတင်ခဲ့ပြီးမဲ့ဆော့ဆော့ရှူရှူနဲ့ကြီးကြီးမင်းနဲ့ပြီးတာကတော်တော်ကိုမရှိတော့ပဲသူတို့တွေကအိကဘလန်တိန်နေဘလောက်ပြီးပြီးတယ်လို့ပြောနေပြောနေတောင်းတာမျိုးနေတယ်မှာဆိုတော့အိကဘလောက်ပြီးဆုံးလို့တယ်လို့ပြောနေပြောနေတကယ်တကယ်လက်ပြလက်သမားလက်ထရောအေးစစ်ကြံမရောက်ဘူးဆိုင်တမောက်အရင်ချင်းခဲ့တဲ့စာအောင်းကိုပြန်ချင်းမှုဂျပန်ပင်ပေါ့နော်အတွဲလိုက်တော့တကယ်ချင်းမှုကိုကျိုးစားနေတယ်အဲ့ဒါကြောင့်သိမ်းပြီးသားတွေကိုသူမှန်ကန်စစ်စစ်ပြီးတော့တကယ်ကိုမှန်ကန်ပြန်ပြီးပေးနိုင်ဖို့ကျိုးစားမယ်ဆိုလို့ရှိရင်တော့တန်းပြီးတွေ့ဒီလိုလူတွေတောင်းပန်နိုင်လို့အနေကျေသတာကွင်းလေးရမယ်
လေသိမ့်မြေသိမ့်ကိစ္စတွေဟာအရင်အစိုးရအဆက်ဆက်လက်ထက်ကနေအများအပြားရှိခဲ့တာပါဒီထဲမှာအစိုးရကသိမ့်စီတာစစ်တပ်ကသိမ့်စီတာဌာနဆိုင်ရာတွေကသိမ့်စီတာစီးပွားရေးလုပ်ငန်းရှင်ကြီးတွေကသိမ့်စီတာကုမ္ပဏီကြီးတွေကသိမ့်စီတာတွေဒီအမှုတွေဟာအများအပြားဖြစ်ပွားခဲ့ပါတယ်အခုလိုမျိုးပွင့်လင်းမြင့်သားမှုရှိဖို့အတွက်စ조사လာတဲ့အစိုးရတက်လက်ထက်မှာလေယာဉ်ပြဿနာကိုဖြေရှင်းမယ်ဆိုရင်တော့လေသမားသမဂ္ဂတွေရဲ့အတန်းလေသမားရဲ့လှုပ်ရှားနေသူတွေရဲ့အမြင်တွေနဲ့အခုအစိုးရတက်လက်ထက်မှာတောင်သူလေသမားတွေရဲ့ဘဝတွေကိုမှန်မှန်ကန်ကန်ဖြေရှင်းနိုင်မဲ့မြေယာဥပဒေတည်ရက်ကိုပေါ်ထွက်လာဖို့လှုပ်ဆောင်ရမှာဖြစ်တယ်လို့လဲ ARD တိုင်းကတောင်သူလေသမားရဲ့တက်ကြွလှုပ်ရှားသူဦးအောင်မြင့်ကဆိုပါတယ်
လေဒီစစ်စစ်ကိုပြန်ကြည့်မယ်ဆိုလို့ရှင်ဒီလေဒီစစ်စစ်ကထွေရောက်တဲ့လောက်ကလူတွေကဒီက ူးစည်းတွေဖြစ်နေတာပေါ့နော်လေဒီတာဝန်ခံတွေကဒီတရုတ်ကဒီရေးလောက်ကဖြစ်နေတယ်ဒီရေးလောက်ကတရုတ်ကနေရုပ်ဆောင်တဲ့လေဒီရှိနေရဘယ်တော့နှာတော့မရှိနေကြရဲဟာဒီမတရားတဲ့နှာတော့ဆက်နေလေယာဉ်မြေဦးတွေကရောဘယ်တော့ဒီဒီကိစ္စတွေကိုမှန်မှန်ကန်ကန်ဖြေရှင်းပေးနိုင်မှာလဲဆိုတော့ကျွန်တော်ကဒီကစဉ်းစားဖို့လိုတယ်ပေါ့နော်ဒီကကလမဘွားတကူလို့မှန်မှန်ကန်ကန်လုံခြုံမှုပေးနိုင်တဲ့နေရာဦးတွေတို့ပေါ်တော်နိုင်ဖို့ကျွန်တော်တို့ဒီရတာကတော့ဒီမှာတဲ့ကလမသမဂ္ဂအဖွဲ့ကြီးတွေအများဆုံးပေါ်ပေါ်ဖို့ပဲကျွန်တော်တို့အဲ့ဒီလိုမြင်တာ
ပြီးခဲ့တဲ့အစိုးရလက်ထက်မှာတော့သိသိမြရာရဲ့အနဲ့ပြန်လဲဆွတ်လွတ်တဲ့မြေဧကပေါင်း3သိန်းခွဲကျော်ကိုတက်ဆိုင်သူများထံပြန်လဲလွှဲပြောင်းပေးပြီးဖြစ်ကြောင်းနဲ့ဧက3,900ကျော်ကိုတော့ပြန်လဲလွှဲအရန်ကြံနေသေးကြောင်းမြေအတုံးချစီမံခန့်ခွဲရေးဘုတ်ကော်မတီထုတ်ပြန်ကြေညာသိရပါတယ်2015ခုနှစ်နိုဝင်ဘာလ15ရက်နေ့ထိပြန်လဲလွှဲမှုမှာတော့စိုက်ပျိုးမြေဧကပေါင်း3,966,394ဧကနဲ့ဆိုင်ပြုံးမြေမဟုတ်တဲ့အခြားမြေဖြစ်တဲ့3,603,506ဧကလွှဲပြောင်းပေးခဲ့ပြီဖြစ်တယ်လို့လည်းပြီးခဲ့တဲ့အစိုးရလက်ထက်မှာထုတ်ပြန်ပြောဆိုထားတာပါ။ဒါပေမဲ့အရင်အစိုးရလက်ထက်မှာပဲအစိုးရနဲ့အဖွဲ့အစည်းတွေကသိမ်းဆည်းထားတဲ့လေယာဉ်မြေနဲ့တခြားမြေဧကပေါင်း3သိန်းကျော်ကိုပြန်လည်လွှဲပေးပြီးဖြစ်တယ်လို့ပြောဆိုနေပေမဲ့ပြန်မရတဲ့မြေအများအပြားရှိနေသေးကြောင်းပြည်တော်စုလွှတ်တော်လေယာဉ်မြေနဲ့အခြားမြေများသိမ်းဆည်းခံရမှုများကြောင့်ပြည်သူများနစ်နာမှုမရှိစေရတဲ့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌဦးတင်ထွက်ကပြီးခဲ့တဲ့အစိုးရလက်ထက်ကပြည်တော်စုလွှတ်တော်မှပြောကြားခဲ့ပြုပါပါတယ်ရှင
်သောရစီများခင်ဗျာစကန်တိုင်းလေဗရောင်းတောင်ကျင်းဒီစီမံကိန်းအပေါ်ဒေသခံတွေရဲ့အဆန့်ကျင်မှုတွေနဲ့အတူတင်းမာမှုတွေတကြော့ပြန်ကြီးထွားလာနေတဲ့အတွက်လွှတ်တော်မှတင်ပြဖြေရှင်းဖို့ကြိုးပမ်းလာကြတဲ့အထိဖြစ်ပါတယ်တချိန်ကအာဏာပိုင်တွေအပြင်းထန်နှိမ်နင်းတာခံခဲ့ရတဲ့တိုင်အောင်စီမံကိန်းအပေါ်ဆန့်ကျင်ကန့်ကွက်မှုတွေအခုထိအဆုံးမသတ်နိုင်ပဲဖြစ်နေရတာဟာဘာကြောင့်များပါလဲဒီပြဿနာနဲ့ပတ်သက်လို့လွှတ်တော်ကအကောင်းဆုံးအဖြေရှာနိုင်လိမ့်မယ်လို့ရောသောရရှင်တို့ယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ။မနက်ပြန်အင်္ဂါည VOA ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့အမျိုးသမီးရေးနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်။လက်တလောနိုင်ငံတကာကအတိမတ်ပြုစုတွေရရှိထားတဲ့မြမအမျိုးသမီးငယ်တွေကိုပြည်ရင်းအဖွဲ့အစည်းတွေကလည်းအတိအမှတ်ပြုဖို့လိုအပ်တယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကပြောဆိုလိုက်ကြပါတယ်။အစိုးရအဖွဲ့အနေနဲ့လည်းအနာဂတ်မှာထူးချွန်တဲ့လူငယ်တွေကိုအတိအမှတ်ပြုဂုဏ်ပြုပေးဖို့ကြိုးစားသွားမယ်လို့ရန်ကုန်တိုင်းအစိုးရအဖွဲ့လူမှုရေးရာဝန်ကြီးကလည်းပြောဆိုပါတယ်။အပြည့်စုံကိုတော့ VOA သတင်းနောက်မတ်တင်ကြီးလင်းကတင်ပြပါမယ်
။ဟုတ်ကဲ့မြန်မာနိုင်ငံကအရေးအချင်းရှိတဲ့အမျိုးသမီးတွေကိုနိုင်ငံတကာကစုတွေချီးမြှင့်ကြသလိုပြည်တွင်းအဖွဲ့အစည်းတွေကလည်းအတိအမှတ်ပြုဖို့လိုအပ်တာကြောင့်လက်ကမ်းကြိုဆိုကြဖို့ Triangle အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးအဖွဲ့ဒါရိုက်တာမခင်လေးကအခုလိုတိုက်တွန်းလိုက်ပါတယ်
ဒီမြန်မာလေးမြောက်ကလူငယ်အမျိုးသမီးမြောက်ဖြစ်တယ်အဲ့တော့ကျမတို့တန်းပြီမှာရှိတဲ့လူငယ်တွေကနော်ရှေ့အနာဂတ်မှာဒီလိုထူးချွန်တဲ့လူငယ်တွေအခုလည်းအများကြီးရှိနေတယ်နောက်လည်းအများကြီးဖက်ပေါ်လာအောင်မယ်ဒါကိုကျမတို့ကအတိမတ်ပြုဖို့လိုတယ်လက်ကမ်းကြိုဆိုဖို့လိုတယ်အဲ့လိုလက်ကမ်းကြိုဆိုမှသာသူတို့အတွက်သူတို့ကလက်ကမ်းမကြိုလဲသူတို့ကလုံနေမှာပဲအတိမတ်မပြုလဲလုံနေမှာပဲကျမဒါပေမဲ့ကျမတို့ရဲ့လက်ကမ်းကြိုဆိုမှုအတိမတ်ပြုမှုဂုဏ်ပြုမှုတွေကသူတို့ဘဝရှေ့လျှောက်သွားရမယ့်နေရာမှာသူတို့အတွက်အားစေတစ်ဖက်နေလို့ဖြစ်မယ်လို့ကျမကတော့ယုံကြည်ပါတယ်
မေလ၈ရက်နေ့ညနေပိုင်းရန်ကုန်မြို့မှာကျင်းပတဲ့ပူလီတ္ဇာဆုရှင်မတ်အက်စတာထူဆန်နဲ့တက်တစ္ဆလူငယ်ခေါင်းဆောင်ဆုရှင်မတ်တင်ဇာရွှန်းလေးကြီးတို့အတွက်ဂုဏ်ပြုပွဲလေးကိုညီမျှချင်းမြန်မာအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံစားတဲ့ပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေကလည်းလာရောက်ပြီးဂုဏ်ပြုချီးမြှင့်ခဲ့ကြတာပါအစိုးရအပါအဝင်ပြည်တွင်းအဖွဲ့အစည်းတွေရဲ့အတိအမှတ်ပြုမှုကိုပိုပြီးမျှော်လင့်တယ်လို့လည်းတက်တစ္ဆလူငယ်ခေါင်းဆောင်ဆုရှင်မတ်တင်ဇာရွှန်းလေးကြီးကပြောပါတယ်
ကိုယ်လုံးဆောင်မှုတွေကိုဦးစားဟိုအတိမတ်ပြုတာကအဲတိုင်းတော်ကနေနေစား ဟိုအစိုးရကဖြစ်နေသေးတယ်ဆိုရင်ရမစိတ်ဆောင်တော်တော်ဟိုအရင်ဝမ်းသာရမလို့လူမနေရမလို့အဲ့တော့ဖြစ်ပါတယ်တကယ်တကယ်အဲကျွန်တော်ပြောရမယ်ဆိုရင်တော့ကိုယ်နိုင်ငံကကိုယ်အစိုးရကွန်ပျူတာကိုယ်နိုင်ငံကကိုယ်လူငယ်ကကိုယ်အသိပညာပြုလာတော့ကျွန်တော်အနေနဲ့အရင်အဲ့ဒါကိုပို့ပြီးတော့ပြောလိမ့်မိပါတယ်အဲ့လိုမျိုးကတကယ်ကကျွန်တော်အစိုးရလည်းတကယ်လူငယ်တွေကိုကွန်ပျူပြီးတော့လူငယ်တွေကိုကွန်ပျူထိုက်တဲ့လူလူငယ်တွေကတကယ်ကိုကွန်ပျူတင်နေလူတွေဆိုတော့တင်နေလာခဲ့မယ်ဆိုတော့ကျွန်တော်အနေနဲ့အတိုင်းတိုင်းဆောင်ရှိပြောရှင်မိမှာဖြစ်ပါတယ်လို့
ဒီပွဲကိုတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလူမှုရေးရာဝန်ကြီးဦးနိုင်ငံလင်းကလည်းအနာဂတ်မှာထူးချွန်ထက်မြက်တဲ့မြန်မာလူငယ်တွေကိုအတိမတ်ပြုခုံပြုပေးဖို့ကြိုးစားသွားမယ်လို့လည်းပြောဆိုခဲ့ပါတယ်
။ကျွန်တော်တို့အစိုးရအနေဖြင့်ပေါ့နော်။ဟိုနောက်ပိုင်းကျလို့ချင်းဒီရင်းချင်းမှုတွေလို့ပြီးသင့်တယ်။ထူးချွန်တဲ့ကျွန်တော်တို့တကယ်နောက်ပိုင်းမှာလည်းနောက်မျိုးဆက်ခေါင်းဆောင်ပြီးဒီလိုလုပ်ချင်စိတ်ရှိအောင်နော်။အဲ့လိုမျိုးလုပ်ပြီးတော့ဘာမှောက်ပါလဲ။
အမျိုးသမီးတွေဒန်းတူအခွင့်အရေးရဖို့ကြိုးပမ်းနေကြတော့ပဲဖြစ်တဲ့မြန်မာနိုင်ငံမှာအရေးအချင်းရှိတဲ့အမျိုးသမီးတွေအနေနဲ့တိုင်းပြည်တိုးတက်ဖို့အတွက်အတူတကွကြိုးပမ်းသွားကြဖို့မြန်မာနိုင်ငံရဲ့ပထမဦးဆုံးပူလစ်ဇာဆုရှင်မတ်အက်စတာထူဆန်ကအခုလိုတိုက်တွန်းလိုက်ပါတယ်။
ကျွန်တော်နိုင်ငံမှာရှိတဲ့အမျိုးသမီးတွေကအလွန်အင်မတန်ခွန်အားရှိတဲ့အမျိုးသမီးတွေဖြစ်ပါတယ်။ကျွန်တော်တို့ဘယ်တော့မှမကြဆုံးခဲ့ပါဘူး။ဒီကျွန်တော်တို့စအနာရှင်လက်ထမှာဝေးတဲ့စအနာရှင်လက်ထမှာကြီးတဲ့တို့ပဲမဲ့လည်းကျွန်တော်တို့အားလုံးဟာအရေးချင်းရှိတဲ့အမျိုးသမီးတွေဖြစ်တဲ့ဒီနိုင်ငံကြီးအရှိတ်ကိုတိုးပြီးတော့အမျိုးသမီးတွေအကြောင်းဖြစ်ပါတယ်
။ကချင်တိုင်းရင်းသူမအက်စတာထူဆန်ဟာ AP သတင်းဌာနကလှုပ်ဖော်ကိုင်းပတ်အမျိုးသမီး3ဦးနဲ့အတူအင်ဒိုနီးရှားကျွန်းစုတွေမှာကျွန်းပြုတ်ခိုင်းစေခံထားရတဲ့ရေလုံသားတွေအကြောင်းစုံစမ်းဖော်ထုတ်ရေးသားထားတဲ့ Seafood from Slaves ဆောင်းပါးအတွက်စာပေနဲ့သတင်းစာပညာရပ်မှာအမြင့်ဆုံးလို့ပြောလို့ရတဲ့ New York ပြည်နယ် Columbia University ကချီးမြှင့်တဲ့ Pulitzer ဆုကိုရရှိခဲ့တာဖြစ်ပါတယ်။မတ်တင်စာရွှန်းလဲ့ကြီးကတော့ American နိုင်ငံခြားရေးဝန်ကြီးဌာနကချီးမြှင့်တဲ့2016ခုနှစ်အတွက်တက်တစ္ဆလူငယ်ခေါင်းဆောင်ဆု Emerging Young Leaders Award ကိုရရှိခဲ့တာဖြစ်ပါတယ်ရှင်
။ VOA သတင်းတော်အမတ်တင်ကြီးလင်းရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကို Asia Set 7 Judo ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့ည9:20ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်။ခုတော့သတင်းချင်းညုတ်ကိုမတ်ခင်ဖြူထွေးကပြောပြပါမယ်။
ဒေသခံတွေကန့်ကွက်ဆန္ဒပြနေတဲ့လက်ပတောင်းတောင်ကျင်းဒီစီမံကိန်းကိုပြန်ဆမယ်လို့တရုတ်ဝန်ပေါင်းကော်မတီကကြေညာလိုက်တဲ့အပေါ်ဒေသခံရာနဲ့ချီရဲ့ကန့်ကွက်ဆန္ဒပြမှုတွေတဖန်ပြန်ဖြစ်လာခဲ့ပြီးတဲ့နောက်မှာတော့ဒီကနေ့ဒီတရုတ်နိုင်ငံသားရေးဝန်ကြီးဌာနကတရုတ်အစိုးရဟာဒီပြည်ပမှာရင်းနှီးလှုပ်ကိုင်နေတဲ့တရုတ်ကုမ္ပဏီတွေကိုသက်ဆိုင်ရာနိုင်ငံရဲ့ဥပဒေတွေအကြိမ်လှိမ့်နာဆောင်ရွက်ဖို့အမြဲတမ်းတိုက်တွန်းပြောဆိုနေတယ်လို့ဆိုပါတယ်။နိုင်ငံစလုံးအတွက်အကျိုးမြတ်ရစေမယ့်စီမံကိန်းတွေကိုတရုတ်အစိုးရအနေနဲ့မြန်မာအစိုးရနဲ့အတူလက်တွဲပြီးမှန်မှန်ကန်ကန်ပူးပေါင်းအောင်ထည့်ဖော်သွားလိုတဲ့အကြောင်းနဲ့နိုင်ငံစလုံးကပြည်သူတွေအတွက်အကျိုးရှိစေမယ့်ဒေသတွင်းလူမှုစီးပွားဖွံ့ဖြိုးတိုးတက်စေမယ့်လုပ်ငန်းတွေကိုပို့ပြီးတော့အားကောင်းလာအောင်တိုးမြင့်ဆောင်ရွက်သွားလိုတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရလူခန့်ကဒီကနေ့ပဲပြောဆိုလိုက်ကြပါရှင်။ဖိလစ်ပိုင်နိုင်ငံတဝမ်းမှာတော့အထွေထွေရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါဗျ။ကျွန်းစုပေါင်း 9,000 လောက်နဲ့ဖွဲ့စည်းထားတဲ့ဖိလစ်ပိုင်မှာပြည်ထောင်စုနဲ့ဒေသန္တရအစိုးရတာဝန်နေရာတွေအထက်ဝင်ရောက်ရှင်ပြိုင်နေကြသူ 18,000 ကျော်ရှိပြီးတော့မဲပေးဖို့မှတ်ပုံတင်ထားတဲ့သူ 55 တန်းလောက်ရှိပါတယ်။သဘောထားတင်းမာတဲ့ရက်တိချက်ရှိပြီးစကားကိုခက်ပြက်ပြက်ပြောတတ်တဲ့ဒါဗာဝိုမျိုးတော်ဝင် Rodriguez Duterte သမ္မတဖြစ်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်ရှင်။မြောက်ကိုရီးယားအစိုးရရဲ့ပါတီညီလာခံကျင်းပနေတဲ့အချိန်သတင်းလာယူတဲ့ဗြိတိန်သတင်းတောက်တူကိုဒီမြောက်ကိုရီးယားနိုင်ငံရဲ့ဂုံတိတ်ခါကိုထိခိုက်အောင်လုပ်တယ်လို့ဆွဆွဲပြီးတော့ယာယီဖန်စီထိမ့်သိမ့်စစ်ဆေးခဲ့ပြီးတဲ့နောက်ဒီကနေ့မှာသူ့ကိုတိုင်းပြည်ထဲကနေချက်ချင်းထွက်ခွာဖို့မြောက်ကိုရီးယားအာဏာပိုင်တွေကအမိန့်ထုတ်ခဲ့တယ်လို့ BBC သတင်းဌာနကဒီကနေ့ပြောပါရယ်။သတင်းထောက် Rupert Winfield Hayes နဲ့အတူသူ့ရဲ့ထုတ်လို့ရေးမှုနဲ့သတင်းရိုက်ကူးသူတို့ကိုဒီတောက်ကြနေကပြုံရန်နေစေကနေထွက်ခွာကနေမှာအာဏာပိုင်တွေကဖန်စီထိမ့်သိမ့်ခဲ့တာပါရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုမက်ခင်ဖြူတွေးပြောပြသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ပီတာဟန်ဒလီဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00 to 9:00 လိုင်းနိုမီတာ7.25ဒိုကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာနောက်ထပ်2:00အကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.